မြန်မာနိုင်ငံမှာအခုနောက်ပိုင်းသတင်းမီဒီယာသမားတွေဖမ်းဆီးခံရတာအပြစ်ပေးအရေးယူခံရတာကန့်သက်ချုပ်ချယ်မှုတွေပိုမိုများပြားလာနေတာဟာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းသွားခြင်းမဟုတ်ပဲမီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာဆိုင်ရာပြဿနာတွေများလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကပြောပါတယ်ဝါရှင်တန်ဒီစီမြို့မှာရှိတဲ့ VOA မြန်မာပိုင်းဌာနကိုရောက်ရှိစဉ်တီးကြားပြုလုပ်ခဲ့တဲ့တွေ့ဆုံမိ мян ကန်အတွင်းဦးရထွတ်ကအဲ့လိုပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေကိုဦးကျော်စံသာကတွေ့ဆုံမိ мян ထားပါတယ်ခင်ဗျာ
ဝန်ကြီးဦးရထွတ်အထူးကျေးဇူးတင်ပါတယ် VOA ကိုဒီအချိန်ဟာမြန်မာနိုင်ငံမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လူပြောသူပြောစိတ်များနေတဲ့အချိန်ပါမြန်မာမီဒီယာလောကအတွက်အင်မတန်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်မီဒီယာနဲ့အထူးတွေ့ဆုံးအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုမေးမြန်းခွင့်ရတာဟာကျွန်တော်တို့အခွင့်အရေးယူဆပါတယ်ဆိုတော့ပထမဦးဆုံးကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်လောက်ကမီဒီယာလွတ်လပ်ခွင့်ဟာအတော်လေးကောင်းတယ်ဆိုပြီးတော့တကွာလုံးကပဲလက်ခုပ်အော်ဘာတီးပြီးတော့ကျူးဆွခဲ့ရတယ်အခုနောက်ပိုင်းမှာကြာတော့အဲ့ဒီလွတ်လပ်ခွင့်အချိန်ကညော့နေလာတယ်ကြာဆင်းလာတယ်ဆိုတော့ဝေဖန်လာကြပါတယ်အဲ့ဒါကိုဘယ်လိုတုံ့ပြန်ပြီးပြောချင်တာပထမဆုံ
းပထမဆုံးကျွန်တော်ပြောချင်တဲ့ချက်ကတော့မီဒီယာလွတ်လပ်ခွင့်ကြာဆင်းသွားတယ်ရုပ်ကြော့သွားတယ်ဆိုတာကိုကျွန်တော်တို့လက်မခံပါဘူးငြင်းဆိုပါဘာပြဿနာဖြစ်လာဆိုတော့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာဆိုင်ရာပြဿနာတွေပိုများလာတယ်လို့ပဲကျွန်တော်ပြောရမှာ
။ဒါပေမဲ့တလောတုန်းကကဘာမှာမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်ရတာနေစည်းမထားသတင်းစာဆရာများအဖွဲ့ရဲ့စီရင်အရာကြည့်မယ်ဆိုရင်2013မှာမြန်မာနိုင်ငံဟာနိုင်ငံပေါင်း200နီးပါးလောက်ရှိတဲ့အထက်မှာ151 2014နှစ်စပိုင်းမှာ148နည်းနည်းခုန်တက်တယ်ဒါပေမဲ့800အရှက်မှာကျန်တဲ့နိုင်ငံတော်တော်များများကတော့မြန်မာနိုင်ငံအထက်မှာရှိနေတော့မှာပဲအဲ့ဒီနောက်မှာမှမြန်မာနိုင်ငံတွေမှာဥပမာအပြင်ဖြစ်တဲ့အမှုတွေကျွန်တော်ရဲ့သတင်းထောက်တွေ list တို့ပြထားတဲ့ဟာတွေကြည့်မယ်ဆိုရှင် DVB သတင်းထောက်ကိုဝတရားနှောင့်ယှက်မှုနဲ့ထောင်ချခဲ့တယ်တခါနိုင်ငံခြားသတင်းထောက်တရားကို visa ကိစ္စနဲ့ပြပမောင်းထုတ်ခဲ့တယ် Unity Journal သတင်းထောက်တွေကိုဖန်ဆီးထောင်ချတယ်အတော်လေးပြင်းထန်တဲ့ပြစ်ဒဏ်ဆိုပြီးတော့နိုင်ငံတကာကဝေဖန်နေရတယ်သတင်းထောက်ကိုထောင်နဲ့10နှစ်တောင်ချတယ်ဆိုတာနောက်ပြီးတော့ဘိုင်မွန်တက်နေကလူတွေကိုဖမ်းတယ်သူ့ဆိုထွက်ပြေးနေရတယ်နောက်သတင်းဂျာနယ်တိုက်ကလူတွေကိုခေါ်ပြီးတော့သူ့ကိုစစ်ဆေးတယ်ဘာညာလုပ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အကုန်လုံးသူတို့အပြစ်ကြီးပဲလားအန်ဒါဘိုင်တွေဘက်ကအန်ဒါချက်ကမရှိဘူးလို့ပြောချင်ပါသလား
ပထမဆုံးကျွန်တော်ဥကြုံဆောင်တာညွှန်းတဲ့ညွှန်းကိန်းပေါ့နော်စာနယ်ဇင်းနဲ့ကွညွှန်းကိန်းနဲ့ပတ်သက်လို့ပြောရင်ကျွန်တော်အနေနဲ့ကအဲ့ဒီညွှန်းကိန်းဒီတဲ့ကျွန်တော်တို့ပြည်သူတွေဟာဘလောက်အခြေချင်းပြည့်တဲ့ကောင်းမွန်တဲ့သတင်းတွေကိုရနိုင်တယ်လေအဲသူတို့ရဲ့ဒီမိုကရေစီရေးမှာဟလာပြုပြင်ပြောင်းလဲရေးမှာသူတို့ပါဝင်ဆောင်ရွက်တဲ့အခါမှာသူတို့ရဲ့ကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးတဲ့အခါမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေလုပ်နိုင်မှုအတွက်ကောင်းမွန်တဲ့သတင်းချက်တွေရလားမရဘူးလားဆိုတဲ့ဟာနဲ့ပဲကျွန်တော်တို့ပိုစိတ်ဝင်စားပါတယ်ဟိုသူတို့ပြောတာတွေကတော့ကျွန်တော်တို့အထောက်အထားတစ်ခုနဲ့ယူမယ်ဒီပေါ်မှာကျွန်တော်သိပြီတော့တန်ဖိုးမထားပါဘူးနောက်တစ်ခုကတော့ကျွန်တော်တို့ခုနပြောတဲ့ဥကြောဆန်ကညွှန်းသွားတဲ့ကိစ္စတွေပေါ့နော်အဲဒီကိစ္စတွေမှာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်တကယ်တော့ဒီကနေ့ကျွန်တော်တို့ပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာအဲ့လားအစိုးရရဲ့မူဝါဒတွေကိုမှဝေဖန်တာတွေအများကြီးရှိတယ်။အဲ့လားသမ္မတကြီးကိုတချို့အားဖြင့်ပုံကိုရေးဆန်းဆန်းပြောတဲ့ဟာတွေကိုရှိတယ်။ဒီလိုပေါ်မှာကျွန်တော်တို့ဘာမှကျွန်တော်တို့အရေးယူကြတာမရှိဘူး။အဲ့တော့ဥကြုံတန်ပြောခဲ့တဲ့အမှုတွေကိုပြန်ကြည့်မယ်ဆိုရင်ဟဲ့လားတစ်ဖက်ကကျွန်တော်တို့အဲ့လားခုန Unity Channel ဆိုရင်တကယ်တော့ဟဲ့လားသူရေးတဲ့သတင်းတဲ့သူ့ရဲ့လုပ်ရကြောင်ကျွန်တော်တို့ကအရေးယူပါတယ်။ဒီလိုမျိုးလျှို့ဒီလူ့ကချက်အုပ်တွေကကာကွယ်ထားတဲ့စစ်ဘက်ဆိုင်ရာအစအုပ်တစ်ခုတည်းကိုအယောင်ဆောင်ပြီးတော့ဝင်လို့ရှိရင်ကျွန်တော်ထင်တယ်အမေရိကန်နိုင်ငံမှာလည်းဒီလိုပဲအရေးယူမှာ unity သတင်းတော့တင်မဟုတ်ကျွန်တော်ဝင်လဲကျွန်တော်အရေးယူခံမှာပဲနောက်တစ်ခုကဟို dv သတင်းတော့မတ်ခိုင်တို့ကိစ္စတွေပေါ့ဒါကြီးကျတော့သူကပုပ်ပုလိကတူချင်းနဲ့ဆိုင်ပါတယ်သူကပုပ်ပုလိကတူချင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဟလာခုနလိုပေါ့သူများအိမ်ကိုသွားတယ်သွားတဲ့ခါမှာသတင်းတော့တင်တယ်သူမပြောဘူးအထက်ရောက်မှသတင်းတော့လို့ပြောတယ်ပြီးရင်တယောက်ထဲသတင်းသွားပြီးမယ်စားတရေပြိုင်ပေါ့တရေပြိုင်နဲ့လိုက်သွားတယ်ဆိုတော့သူ့ရဲ့လုပ်ရက်တွေမှာတစ်ဖက်ကအထင်မှားစရာရှိတယ်ဆိုတော့ဒီဒီယာယူအလုံးပြန်ချုပ်ကြည့်ကျွန်တော်ကတော့ဟလာမီဒီယာရေးပဲလည်းအပြစ်မတင်လို့ဟလာအစိုးရဘက်မှာလည်းဟလာအစိုးရဘက်တာဝန်ရှိလို့လည်းပြောလို့တော်တော်တရားရဲ့အပြဿနာအကြောင်းရင်းကိုကျွန်တော်ရှင်းအားမဆိုတစ်ကတော့ခုနပြောသူပေါ့ကျွန်တော်တို့လူငယ်စာနယ်ဇင်းသမားတွေအများကြီးဖြစ်ရတဲ့ခါမှာအက်ဒီတာတွေသတင်းတော်တွေအနေနဲ့ကျင့်ဝတ်တို့နောက်တစ်ခါသတင်းလုပ်ငန်းလုပ်တဲ့ဆိုတာဗီဒီယိုနဲ့မှလုပ်တာမဟုတ်ဘူးလေသူ့မှာရှိတဲ့ကျင့်ဝတ်တွေဥပဒေတွေရှိတယ်ဒါတွေအားလုံးလည်းနားလည်ဖို့လိုတယ်နောက်တစ်ခါအစိုးရဘက်ကလည်းဟလာပို့ပြီးတော့မှစာနယ်ဇင်းတွေရဲ့သဘောတဘာဝကိုနားလည်ဖို့လိုတယ်ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်တို့ဘက်ကတော့တတ်နိုင်သမျှဟလာဟိုအသေးဖြတ်မှုတွေနဲ့ကျွန်တော်ဆွဲခဲ့တာမျိုးလုံးဝမရှိဘူးဝိမာန်လို့လဲဆွဲတာမရှိဘူး။ဘိုင်မွန်တဲ့နေဆိုရင်ကျွန်တော်ဘာဖြစ်လို့ဆွဲလဲ။အခါနာချင်းမမေးမနဲ့မှာသူကကြိုးပြီးတော့တရင်ရေးတော့ဒါကိုလှုံ့ဆော်သူလို့ဖြစ်လို့ရေးတာ။ဒီအခါနာပြီးသွားတဲ့အချိန်မှာရေးတဲ့တရင်ဆိုရင်ကျွန်တော်ဘာမှပြောစရာအကြောင်းမရှိ
ဘူး။အဲဒါတစ်ခုပြန်မေးချင်တာဝတရားနှောက်ယှက်မှုဆိုတာလဲဆွဲတာရှိတယ်။ကျွန်တော်ကစဉ်းစားကြည့်ရယ်။တရင်မီဒီယာဆိုတာလဲပဲသတို့ထမှန်နိုင်ပဲ။မီဒီယာတရင်ထောက်တွေတရင်ယူဖို့သွားတာလဲပဲသူတို့ဝတရားပဲ။မီဒီယာဝတရားကိုအသီးမှတ်မပြူဘဲနဲ့ ခဏဆိုင်ရာဝန်ထမ်းတွေဝတ္တရားကိုပဲအသီးမှတ်ပြုရကြနေတယ်အဲ့ဒါကိုတော့တင်တို့က
ခုနဟိုဒီဒီတနောက်ဖြစ်တဲ့ကိစ္စပဲအဓိကဝတ္တရားနောက်ဆုံးဆိုတာခုနလိုပေါ့ဥကြောင်တော်ကကျွန်တော်ကိုဟလာဟိုတွေ့ကျင်တယ်အင်တာဗျူးလုပ်ကျင်တယ်တောင်းခံလို့ရတယ်ဒါပေမဲ့ကျွန်တော်ကမပေးကျင်လို့ကျွန်တော်ယုံကန်တဲ့မှာကျွန်တော်နေတော့ခင်ဗျအတင်းဝင်လို့မရဘူးပေါ့ဒီသဘောမျိုးပေါ့အဲ့လိုဖြစ်တယ်ဆိုတော့အဲ့လိုဖြစ်တာပဲသူ့ရဲ့ယုံကန်တဲ့ကိုအတင်းဝင်မှုစ조사တယ်ဆိုတော့ဒါကျွန်တော်ပြောတာတယောက်တစ်ယောက်အပြန်အလှန်နားလည်မှုတယောက်တစ်ယောက်စည်းကမ်းရှိဖို့လိုတယ်လာသူ့ကိုမေးတွေးဖို့မေးမယ်အဲ့ဒီမှာလဲခုနဒီဗီဒီနောက်မှာလဲခုနမကင်လို့ဖြစ်တယ်လို့ပဲပြဿနာသူတယောက်ထဲသွားတာမဟုတ်သူကဒီပညာရေးမှုရဲ့အဆုံးဖြတ်ကိုမချိနဲ့တဲ့ကျောင်းသားမိဘကိုအတူခေါ်သွားတယ်ခေါ်သွားတယ်ဆိုတော့ဒါကသတင်းယူလာလားဒါမှမဟုတ်ခုနလိုပေါ့နော်ဒီကိစ္စကိုကြားဝင်လာလားဆိုတာရှင်းရှင်းလင်းလင်းကိုယ်ပြားမရှိမရှိတော့တက်ဆိုင်ရာအရာရှိနေနဲ့ဖြစ်ဆိုဖို့ညှင်းဆန်တယ်အဲ့တော့ညှင်းဆန်လို့ရှိရင်ဒါဘာလို့မဆိုဥကြောင်တယ်သိပါလေဟလာသူ့ရုံးငန်းကသူ့ရဲ့ပိုင်တဲ့နေရာဖြစ်သွားပြီလေဒီထက်ကိုအတင်းဝင်မှု조사လို့သူ့ကိုအတင်းရက်ပြုမှမေးလို့ဒီလိုတော့မရဘူးပေါ့
မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကိုဦးကျော်စံသာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံမေးမြန်းမှုအပြည့်အစုံကို VOA ကနောက်ပိုင်းမှာဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ